နာကိုဖြတ်ပြီးတော့သူတို့တရုတ်မြန်မာစီးပွားရေးစင်ညာဆောက်ကြမယ်ပေါ့ဆိုတော့ဆောက်ကြတဲ့ညမှာကုန်ကြငွေရတော့ကနဦးအဆင့်လုံးမဲ့ဥစ္စာတွေပဲသူကဟိုအမေရိကန်ဒေါ်လာ1ဘီလီယံကုန်ကြမယ်ခန့်မှန်းထားတယ်ဆိုတော့တရားချီးရမှာပေါ့နော်တရုတ်ရှိရ
ဟုတ်ကဲ့ဟုတ်ကဲ့
တန်းကြီးစီးပွားဖွံ့ဖြိုးဖို့အတွက်စီမံကိန်းလုပ်တာတော့မှန်တယ်ဟိုမြန်မာနိုင်ငံကစီးပွားဖွံ့ဖြိုးဖို့အတွက်အများကြီးလိုအပ်နေတဲ့အတွက်အခုလိုမျိုးလုပ်တဲ့ project ကတော့မှန်တယ်ပေါ့နော်ဒါပေမဲ့
ဟုတ်ကဲ့
ဟိုငွေချီးတဲ့နေရာမှာအခုအများစုကဆွေးနွေးနေတာတရုတ်ကလုပ်ခဲ့တဲ့တခြားနိုင်ငံတွေရင်းနှီးမြှုပ်နှံမှုတွေကိုဥပမာကြီးပြီးပြောနေတာတော်တော်လေးနှိမ့်နာကြတာပေါ့နော်အင်ရှင်နိုင်ငံတွေကဆိုတော့မြန်မာနိုင်ငံကတော့နှိမ့်နာနိုင်ကြမရှိဘူးလား
အဲ့ဒီမှာစီးပွားရေးလုပ်မယ်ဆိုရင်အဓိကလိုအပ်တာကတော့လေအကျိုးမြတ်ကိုတွေ့ရမယ်လေမကြမ်းသေးခင်ကပဲလွှတ်တော်ကပေချလိုက်တဲ့ပြင်သစ်ကချင်းွေတခုဒါသိပြီးတော့လွှတ်တော်ကလုပ်တာသိမှန်ပါလားဆိုတော့ဘာကြောင့်လဲဆိုတော့စီးပွားရေး project တခုပကောင်းခဲ့ပေါ်မယ်ဆိုရင်ကျွန်တော်တို့အနေနဲ့လေးလာမှာတော့အကျိုးမြတ်ကိုလေးလာတစ်ကတံမိုးတွေဘယ်လောက်ကြမလဲတစ်ဖက်ကအများအကျိုးတွေကဘာတွေရှိမလဲအဲ့ဒါကိုပုံမှန်နဲ့လည်းတွက်ချပြီးတော့ဒီမှာ IRR rate လို့ခေါ်တယ် internal return rate ပေါ့လေအဲ့ဒါကိုတွေ့ရမယ်အဲ့ဒါ feasibility study ခေါ်တာပေါ့လေအဲ့ဒါရှိရမယ်တစ်ချက်ကနောက်တစ်ခုကဒီတရုတ်အထူးသဖြင့်တရုတ်ရဲ့ကတခြားနိုင်ငံတွေမှာလည်းကျွန်တော်တို့ဂျိုးတရင်ဂျိုးတိနေရလေဒီမှာတရုတ်နိုင်ငံမှာဆိုရင်ဟိုနော်တော်တော်ချင်းဝင်နေမပေးနိုင်တော့အကုန်လုံးပြန်တင်းထားတယ်အကုန်ကိုယ်အိတ်ဆိုင်ကြီးပဲဖြစ်နေတယ်အဲ့တော့ဟိုချီးပြီးတော့စီးပွားရေးကိုပဲအဓိကထားရတော့နောက်မှဖြစ်လာမဲ့ဂွင်းဆက်ဆုံးယုံမှုတွေအစ်စ်တွေကိုတိကျတိပြီးမှဆုံးဖြတ်တယ်မျိုးလို့ကျွန်တော်တို့ယူဆပါတယ်။နောက်နိုင်ငံနေနဲ့ကြည့်ပြန်လဲကျွန်တော်လည်းဟိုတိပြီးတော့ဟိုမယုံတဲ့သဘောပေါ့ဒီသွန်ပြောအောင်ဆိုရင်ဒီတရုတ်နဲ့လုပ်တဲ့ဟာတွေကဖက်ဖဲတွေရှိတဲ့သဘောအဲတော့အဲ့ဒါတွေပုံပွင့်နေနေတုံးတာဒီလိုလူကိုခြားပြပြီးတော့မှဟိုဆက်တော်တွေပါနေမှာသူနိုင်ငံပြည်တော်မှာတကယ်နိုင်ငံတွေအကျိုးရှိရဆုံးမှာလုပ်နေတာကျွန်တော်မြင်ပါတယ်
။တရုတ်မြန်မာစီးပွားရေးဆင်ညာလုပ်မဲ့ကိစ္စအတန်းစထွက်ခရေကဟိုဝေဖန်ထောက်ပြကြတာရှိတယ်ပေါ့နော်အစိုးရကိုအဲ့လိုမျိုးပေါ့နိုင်ငံတကာဥပမာတွေယူပြီးတော့
ကို
အရှင်နိုင်ငံတွေရည်ရှိမှာနှစ်နာနိုင်တယ်ပေါ့ဒီ project တွေလုပ်ပြီဆိုလို့ရှိရင်လည်းအားလုံးမဟုတ်တော့အားလုံးနှိပါကတဘွားတရုတ်ရှိရပဲယူကြရမှာဟိုနှီးပညာကောဟိုဒီအတွက်ရင်းနှီးမြှုပ်နှံငွေကောနောက်ပြီးတော့ကျွမ်းကျင်လှုပ်သားကောတရုတ်ကအကုန်တုလူနဲ့သူပဲလှုပ်တာဆိုတော့
ဗ
မာပြည်ကဟိုဟိုဟောပေါ့အစမှကတည်းကသူကဟိုကိုယ့်ရှိရာလှုပ်သားတွေအလုပ်ရမယ့်အခြေအနေကလည်းနည်းတယ်လေအခွင့်အလမ်းနည်းတယ
်
နောက်ပြီးတော့အထူးသဖြင့်စိုးရိမ်နေကြတာအတိုးနှုံးပေါ့နော်ဒီအတိုးနှုံးဟာအရမ်းမြင့်မားမယ်ဆိုပြီးတော့စိုးရိမ်နေကြတော့မြန်မာအစိုးရဘက်ကတုံ့ပြန်လာတော့ဒါသူတို့ကတော့အတိုးနှုံးအနေဆုံးနဲ့လုပ်မယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းဘယ်လောက်ထိနိုင်မလဲဘယ်လောက်ထိကျွန်တော်ဆိုးဆိုးဟာဆရာဥက္ကန့်ထုံပြောသလို 3R ဘယ်လောက်ထိဖြစ်တယ်လဲဆိုတာကျွန်တော်တို့မသိတော့တော်တော်လေးစဉ်းစားစရာရှိနေတာပေါ့နော်စိုးရင်စရာရှိနေတာ
ဟုတ်ကဲ့ဒါတော့စိုးရင်သိနေတာပေါ့လေဘာလို့လှုပ်တော့မလဲဆိုတော့ဘာလို့ဟာလာဒါတွေအကုန်ချမပြရလဲဟိုကန်းကန်းနဲ့ဆိုတဲ့ကဒီစိတ်ကန်းချက်တွေအကုန်လုံးကိုချပြရမယ်အတိုးနှုံးဘယ်လောက်ဘယ်လိုလိုဆိုတာမချပြရဘဲနဲ့လုပ်မယ်ဆိုတာပဲကိုယ်လည်းမအထိတ်တိုင်းမှာအတင်းသဘောတူမှုယူပြီးတော့ခြေပြီးတုတ်ပြီးမှလုပ်တဲ့ဆိုရင်တိုင်းကြီးနဲ့နာပါပဲခင်ဗျာဒါကြောင့်ပုံနှင်းမြင်တာမဟုတ်ဘူးဘာလို့လဲတိုင်းကြီးကြိုးရှိဖို့ဆိုနောက်ခုနိုင်ငံကြီးနဲ့ကျွန်တော်ကတိုက်ပြီးတော့စိုးရင်ကညဒီပြီးတဲ့နိုင်ငံကြီးနှောင်ကျိုးကင်းတဲ့စီးပွားရေးမျိုးချင်းနေတာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဒီနိုင်ငံမှာဟိုလည်းဥပမာကျွန်တော်ဒီကောင်ရဲ့ earring ကိုမြေဆုံစီမံကိန်းကိုဘာလို့ဆိုအကုန်ရပ်လိုက်တာမှန်တယ်လေသူ့နိုင်ငံရဲ့တဘာဝပစ္စည်းတွေမပျက်စီးအောင်ကျွန်တော်နိုင်ငံမှာလာပြီးတော့ဒီမှာဟိုမြေချပြီးတော့ပေါ့စီးပွားရေးကိုလာပြီးတော့အမြတ်ထောက်တာမျိုးဆိုရင်ကိုယ်နိုင်ငံနှစ်ခါမြင်းနှစ်ခါနာဖြစ်မယ်အရံဇာတာတွေလည်းဆုံးရှုံးမယ်တိုင်းပြည်ရဲ့ပစ္စည်းတွေတကယ်အကျိုးမြတ်လည်းမရဘူးသူတို့ရဲ့အကျိုးမြတ်ရပါ
ပမာဒီအနေနဲ့တရုတ်နိုင်ငံနဲ့တည်းမဲ့ဥပမာယူစရာအများကြီးရှိတယ်အခုဆရာဥက္ကန့်တို့ပြောသလိုမြစ်ဆုံဆဲကိစ္စဆိုလို့ရှိရင်မြန်မာပြည်ကအရန်ကိုနစ်နာတယ်ဆိုတာကိုနောက်ပိုင်းကျမှသိလာတဲ့အတွက်ဒီဟာကြီးကိုရပ်ဆန့်ပြစ်လိုက်ရတဲ့အနေအထားရှိတယ်အခုကြောက်ဖြူရင်းနဲ့စီမံကိန်းကိစ္စမှာလည်းဟိုမြန်မာနိုင်ငံကဟိုပါဝင်မှုအချိုးအစားအရန်နဲ့တဲ့အတွက်80ဟို80 20လောက်ဖြစ်နေတာအခါကျတော့အခုပြန်ပြီးတော့ negotiate ဟိုဘောပြန်ဆွေးနွေးညှိနှိုင်းတာတော့မှ30-80 ပဲဖြစ်သွားတယ်အဲ့လောက်ပဲကိုယ်ကရတယ်ဆိုတော့အခုလိုမျိုးထပ်ပြီးတော့စီမံချက်တွေထပ်လုပ်မယ်ဆိုရင်ကိုယ့်ဘက်ကထပ်နေတာဘိုးပဲရှိတဲ့ဥစ္စာကိုအဲ့ဒီဥပမာတွေနမူနာတွေကိုမယူဘဲနဲ့တင်ကားတွေကိုမယူဘဲနဲ့ဆက်လုပ်နေတာဟာ ဟိုပါပေါ့နော်တော်တော်လေးများဟိုပါပေါ့တာဝန်ရှိတဲ့သူတွေကတာဝန်မဲ့ရများရောက်နေသလား
အဲမဲ့ပါတော့ဟုတ်တော့ဘန်းဆိုနိုင်ငံကောင်းသောအမေစုကိုပဲအားကိုပြီးကျန်တဲ့လူတွေကကိုယ်တော်ကကိုမကြည်ကြဘူးလားတိုင်းပြည်ကိုအတွက်ကိုစိတ်နှမထားကြဘူးလားလို့စိတ်ထဲမှာလည်းဖြစ်ပါတယ်ဆိုတော့အမေစုအကုန်လုံးကသိရလားလို့တော့ကျွန်တော်တခါတည်းကစံလေးရရှိတယ်လေအောက်ကနေခြေပြီးတုတ်ပြီးလှုပ်ပြီးတော့မှတိုင်းပြည်ကိုရောင်းစားတာမျိုးဖြစ်တယ်မှာ
ဟုတ်ကဲ့ဟိုခေါင်းဆောင်တယောက်တည်းကအကုန်လုံးသိတယ်ဆိုတာတော့ခဲနေတာပေါ့နော်အောက်ကအောက်ခြေကနေပြီးတော့သူတို့ဟိုအသေးစိတ်အချက်လက်တွေကုန်ကြမစည်းတွေဒီ calculation တွေပေါ့သူတို့ကတင်ပြအမှန်မှန်ကန်ကန်တင်ပြမယ်ဆိုရင်တော့ဟိုနှုတ်နှစ်ဖက်အကျိုးရှိအောင်ဆွေးနွေးညီနိုင်တဲ့နေရာမှာစဉ်းစားလို့ရတာပေါ့နော်အခုဖြစ်နေတာကဟိုမြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားအရလည်းတော်တော်လေးကျဉ်းနေကြတဲ့ရောက်တယ်လို့ဖြစ်နေတာဟိုအနောက်အစုနိုင်ငံတွေကဟိုပေါ့ဒီမြန်မာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအနေအထားတွေရခိုင်ကိစ္စတို့ဘာတို့ကအခြေခံပြီးတော့သူကဟိုဟိုပိတ်ဆို့အရေးယူမှုတွေဖြစ်အားပေးတာတွေကများနေတော့အနောက်အစုနဲ့တဖြည်းဖြည်းကင်းကွာလာပြီးတော့အရှိတ်နဲ့ပို့ပြီးတော့ပေါင်းလာတယ်အထူးသဖြင့်ဟိုမြန်မာအခက်တရုတ်အချက်လိုမျို
း
မြန်မာအခက်တရုတ်အချက်လိုများဖြစ်လာသလား
ဟုတ်ကဲ့အဲ့လိုအကွက်မျိုးဖြစ်သွားတယ်လေတို့ရောအဲ့ဒီတို့ရောအကွက်ကောင်းကိုယူပြီးတော့ရသမျှအများထုတ်ပါလေဆိုတော့အဲ့ဒါကိုကျွန်တော်နိုင်ငံတောင်းယူတဲ့ပုဂ္ဂိုလ်တည်းကြီးရဲ့တရီးရင်းနဲ့ငါတို့တိုင်းပြည်တွေကောင်းမှလုပ်မယ်ဆိုစိတ်ပြီးတော့တရီထားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်မျက်စိမိတ်ပြီးတော့ဟိုအရှိအနောက်နိုင်ငံပြစ်ပယ်လို့ငါတို့ရတာယူမယ်ဆိုတာမျိုးမဖြစ်ပြင်းနဲ့ကျွန်တော်ကြံပေးချင်တာတော့ကြက်ကြက်ကားကားကျွန်တော်ကဆိုရင်ရပ်ပြစ်မယ်လေရပ်ပြစ်ပြီးတော့ကိုယ်နိုင်ငံကောင်းတဲ့ဟာကိုပဲကိုလုပ်မယ်ဘာမှအာဏာရမလို့ဘူးတောင်းယူတဲ့လူတွေကနောက်လုံးတဲ့ project ဒီမှာကိုယ်နိုင်ငံအတွက်ဥစားပေးလုပ်တင်တယ်လို့ကျွန်တော်ပြင်ပါတယ်